င်္ဂလာပါရှင်လလတ်တအားရှာအတန် RFA ရဲ့2024ခုနှစ်စက်တင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မဝေမာထွန်းပါရှင်တရုတ်မှာတိုက်ခိုက်နေတဲ့မုံတိုင်းကြောင့်နေပြည်တော်နဲ့မြရီအပါဝင်နေရာအနှံ့ရေကြီးနေပါတယ်။စစ်ကောင်စီရဲ့ရဲတပ်ဖွဲ့ကိုတရုတ်ကရွာ၅သန်းတပ်မိုးရှိတဲ့ရဲလုံငန်းအသုံးဆောင်တွေကူညီဖို့ရှိနေပါတယ်။ဒီသတင်းတွေကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။ကချင်ပြည်နယ်ဖားကတ်မြို့နယ်စိုင်းတောင်စိတ်မှုရွာမှာစက်တင်ဘာလ9ရက်နေ့ကနေ17ရက်နေ့ဒီနေ့အထိဖြစ်နေတဲ့9ရက်ကြာတိုက်ပွဲအတွင်းဒေသခံ10ဦးထက်မနည်းသေဆုံးခဲ့ပါတယ်။စိုင်းတောင်ရွာက Lucky Man Hotel မှာစစ်ကောင်စီတပ်ကဒေသခံတချို့ကိုဖမ်းဆီးအကာအကွယ်ယူတပ်ဆွဲထားပါတယ်။ကချင်လူမျိုးရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေကအဲ့ဒီနေရာကိုဝိုင်းပတ်ပိတ်ဆို့ထားတယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ9ရက်နေ့ကတော့အဲ့ဒီဟိုတယ်မှာဖမ်းဆီးခံထားရတဲ့ဒေသခံတွေကိုကယ်ထုတ်ဖို့သွားတဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG အဖွဲ့ဝင်တဦးဖြစ်တဲ့ဦးရွတ်စော်ခေါင်လည်းလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်ရသူ 2,000 လောက်ရှိနေပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်နမ်ပောင်ရွာအနီးမှာရှိတဲ့နမ်မကြောင်မီသွေးတွင်းကိုစစ်ကောင်စီတပ်ကစက်တင်ဘာလ10ရက်နေ့ကနေ10ရက်နေ့အထိ3ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လူထိခိုက်တာမရှိပေမဲ့ကြောင်မီသွေးလောက်ကအဆောက်အုံတချို့နဲ့နေအိမ်တွေထိခိုက်ပျက်စီးသွားပါတယ်။စက်တင်ဘာလ9ရက်နေ့ကလည်းလာရှိုးမြို့နယ်ရက်ကွက်တက်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးနဲ့ဗျူဟာလမ်းဘတ်ကိုစစ်ကောင်စီကဘုံကျဲခဲ့လို့နိုင်ငံရေးအကျဉ်းသားတယောက်သေဆုံးပြီးတော့73ဦးထဏ်ရာရခဲ့ပါတယ်ရှင်။စကိုင်းတိုင်းခင်ဦးမြို့နယ်မတောင်ကြီးရွာမှာစက်တင်ဘာလ10ရက်နေ့ကစစ်ကောင်စီတပ်နဲ့ပြူစောတိပူပေါင်းအဖွဲ့စစ်ကြောင်းကရွာကန်အမျိုးသား3ယောက်ကိုတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးတပ်ဖြတ်ခံရသူတွေဟာအသက်20ကနေ35နှစ်အတွင်းလူငယ်တွေဖြစ်ပါတယ်။ဒီလာတဲ့မရောင်းကြီးရွာအနီးမှာရှိတဲ့ရွာ73ရွာလောက်ကနေအိမ်900လောက်မိရှုခံရပြီးတော့ဒေသခံသက်တောင်းကျော်ထွက်ပြေးတိမ်းရှောင်နေရပါတယ်ရှင်။ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ညာ IIMM ကတင်သွင်းတဲ့နှစ်ဆင်အစဉ်ခံစားအပါဝင်အစဉ်ခံစားအားလုံးကိုကန့်ကွက်တယ်လို့စစ်ကောင်စီကမနေ့ကပြောလိုက်ပါတယ် IIMM ကမြန်မာအရေးကိုလွဲမှားစွာပုံဖော်ထားပြီးတော့အကြမ်းဖက်ဝါဒကိုအားပေးတယ်လို့မတည်ငြိမ်မှုကိုပိုဖြစ်အောင်လှုံ့ဆော်နေတယ်လို့စစ်ကောင်စီကဆိုပါတယ်NUG ကတော့ဒီစင်ခန်စာနဲ့အပြန်လှန်ဆွေးနွေးမှုတွေကိုကြိုဆိုတယ်လို့ပြောပါတယ် ICC ICJ နဲ့အာဂျင်တီးနားနိုင်ငံရဲ့တရားစွဲမှုတွေကိုအရှိန်မြင့်အောင်ကူညီမယ်ဆိုတဲ့ IIMN ရဲ့ကတိပြုမှုကိုထောက်ခံတယ်လို့ NUG ကပြောလိုက်ပါတယ်ရှင်စက်ကောင်စီရဲ့တပ်ဖွဲ့အတွက်တရုတ်ရွံ၅သန်းတပ်မိုးရှိရဲ့အသုံးဆောင်ပစ္စည်းအကူအညီပေးဖို့စက်ကောင်စီပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့တရုတ်နိုင်ငံပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီးဝမ်ရှောက်ဟုန်တို့စက်တင်ဘာလ9ရက်နေ့ကသဘောတူလက်မှတ်ထိုးလိုက်ပါတယ်။တရုတ်မြန်မာနှစ်နိုင်ငံရဲ့တပ်ဖွဲ့ပူးပေါင်းဆောင်ရွက်မှုဗဟိုဌာနဖွင့်လှစ်ဖို့လည်းသဘောတူခဲ့တယ်လို့စက်ကောင်စီကထုတ်ပြန်ထားပါတယ်ရှင်။မျိုးသိန်းတိုက်ပွဲပြင်းထန်နေတဲ့စကိုင်းတိုင်းအင်းတော်မျိုးပေါ်ရက်ကွက်တွေကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းကာကွယ်ရေးတပ်ဖွဲ့တွေအကာအကွယ်မယူနိုင်အောင်နေမြေရှင်းတဲ့သဘောနဲ့မီးရှို့နေတာလို့ပြောကြပါတယ်။မီးလောင်ပျက်စီးရဲ့နေအိမ်အရေးအတွက်ကိုတော့မသိရသေးပါဘူး။2024ခုနှစ်ပြီးခဲ့တဲ့9လအတွင်းနေအိမ်ပေါင်း 21,000 ကျော်မီးလောင်ပျက်စီးခဲ့ပြီဖြစ်တယ်လို့လွတ်လပ်တဲ့သုတေသနအဖွဲ့ဖြစ်တဲ့ Data for Myanmar ကစက်တင်ဘာလ10ရက်နေ့မနေ့ကထုတ်ပြန်ထားပါတယ်ရှင်။ရခိုင်ပြည်နယ်တန်တွဲမြို့နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်တွေစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုနေပါတယ်။နှစ်လကျော်ကြာနေရစွန့်ခွာခဲ့ရတဲ့စစ်ဘေးဒုက္ခသည်တချို့နေရပြန်လာကြသလိုစစ်ကောင်စီတပ်ရဲ့လေကြောင်းအန္တရာယ်ကြောင့်မပြန်ကြသေးသူတွေလည်းရှိနေပါဗျ အရေးပေါ်အကူအညီလိုနေတဲ့ဆေးဘေးဒုက္ခသည်အရေးအတွက်8000ခန့်ရှိတယ်လို့ရခိုင်ပြည်အခြေစိုက်သတင်းဌာနတွေကဖော်ပြကြပါတယ်။လက်ရှိမှာတန်နွဲမြို့ကိုအာရခတက်တော် AA ကထိန်းချုပ်ထားပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။တရုတ်နိုင်ငံမှာတိုက်ခိုက်နေတဲ့ယာဂီမုံတိုင်းအရှင်ကြောင့်စက်တင်ဘာလ9ရက်နေ့ကစပြီးတော့နေပြည်တော်နဲ့မြားရီမြို့အပအဝင်မြန်မာနိုင်ငံကနေရာတော်တော်များများမှာရေကြီးနေပြီးတော့ဒေသခံတောင်းနဲ့ချီရေဘေးတင့်နေပါတယ်။ဒီအကြောင်းမထက်ထအိမ်ရောင်တင်ပြပါမယ်ရှင်။
ယာဂီမုံတိုင်းအရှိန်နဲ့နေပြည်တော်မြောက်ရီမြို့အပြင်ရှမ်းပြည်နယ်ကတာချီလိတ်ပန်ဆန်မိုင်းပေါက်မိုင်းကိုင်းကျိုင်းတုံနဲ့ကလောမြို့တွေမှာမိုးကြီးပြီးနေအိမ်တွေရေနှင်းမြုပ်နေပါတယ်။ဒေသခံတွေရဲ့ပြောပြချက်အရစက်တင်ဘာလ9ရက်ကစပြီးရေကြီးရေလျှံရာကနေပြီးတော့စက်တင်ဘာလ17ရက်နေ့ဒီနေ့မှာနေအိမ်တွေနှင်းမြုပ်တဲ့အထိဖြစ်လာတာပါ။အဲ့ဒီဒေသတွေမှာဒေသခံတောင်းနဲ့ချီဒုက္ခရောက်နေပြီးပိတ်မိနေသူတွေပါရှိနေသေးတာကြောင့်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကူညီကယ်ဆယ်နေသူတွေနဲ့ဒေသခံတွေကပြောပါတယ်။နေပြည်တော်တက်ကုန်းမြို့နယ်ဂျိုကုန်းနဲ့တပြည်ကုန်းရွာတွေမှာဒီနေ့မနက်အင်ဂျီ100ခန့်ရင်းနှီးမြုပ်နေပြီးလူဦးရေ100ခန့်ပိတ်မိနေတယ်လို့တက်ကုန်းမြို့ကတယောက်က RFA ကိုပြောပါတယ်
။ကျွန်တော်တို့မနက်မိုးလင်းတာနဲ့ရေကရုတ်တရက်ရောက်လာတာလေးရွာထဲကိုလေ။ရွာထဲမှာတချို့ဘိုးဘိုးအိမ်တွေပါတော့ဘာဟုတ်လဲတချို့ကြတော့လဲခေါင်းလောက်ပဲပေါ်တယ်ကျွန်တော်တို့ကတော့ဘလို့စဲပိတ်မိနေတယ်အရွာထဲမှာဘယ်ဘက်မှလည်းသွားလို့မရဘူးကယ်ဆယ်ရေးခေါ်တာလည်းအခုတတိမလာသေးဘူးဘလို့စဲတော့ကလေးလူကြီးတွေတော့ကရောက်နေ
နေပြီးတော့မှကုညီကယ်ဆယ်ရေးလုပ်ပေးနေတဲ့မိုးစေတနာပရဟိတအသင်းတာဝန်ရှိသူတယောက်ကတော့အရေးပေါ်ရွှေ့ပြောင်းနိုင်ဖို့ရှောက်ဖွေကယ်ဆယ်ရေးလေတွေလိုအပ်နေတယ်လို့ RFA ကိုပြောပါတယ်
ရရှိအကောင်လုံးတော့မရှိကြအောင်ပေးနိုင်သေးဘူးမှကျောင်းနိုင်တော့လူတွေတော့ဆွဲထုတ်ပြီးတော့ကျောင်းပေးနေတယ်အဓိကဒီမှာဆက်လေလေလိုနေတာမှရေစီးရတာတန်တော့တင်္ဂါလေလေးနေရမရဘူးရရှာခွေကြတဲ့နေတို့ဘောမော်တော်ဘောစပီးဘောအဲ့လိုနေနေမှရမှာ
လက်ရှိတက်ကုန်းမြို့မှာရေဘေးဒုက္ခတွေတထောင်ခန့်ရှိနေတယ်လို့ဆိုပါတယ်ကရင်ပြည်နယ်မြောက်ရီမြို့မှာလည်းစက်တင်ဘာလ10ရက်နေ့မနေ့ညကတောင်ရင်မြစ်ကြီးမြင့်တက်လာပြီးနေခေါင်မုံးတွေမြုပ်တဲ့အထိရေကြီးရေရှမ်းနေတယ်လို့ဒေသခံတွေကပြောပါတယ်မြောက်ရီမြို့ပေါ်ကအမှတ်1နဲ့5ရက်ကွက်တွေမှာရေနှင်းမြုပ်နေပြီးတော့ဒေသခံတွေကတော့ဘေးလွတ်ရာဖုန်ကြီးကျောင်းနဲ့စာတင်ကျောင်းတွေမှာရွှေ့ပြောင်းနေကြတယ်လို့အမည်မဖော်လိုတဲ့မြောက်ရီမြို့မှာကုညီကယ်ဆယ်ရေးလုပ်နေသူတယောက်ကပြောပါတယ်
ကျောင်းဝင်ရတော့အရင်အထပ်ပို့ပြီးရေတက်တာလည်းမြင်လာတယ်ရေစီးရဲ့တန်တယ်လို့ပြောတယ်မှာအောက်ဆိုင်တွေကတော့အကုန်ခမိုးပဲပြန်တော့တယ်ဟိုသရေနောင်ညာဆေးဒီဘက်ထိရေတွေရောက်လာတယ်ပထမတစ်ခေါက်ထက်ရေတက်တာကမြင်တယ်ရေစီးလည်းမြင်တယ်ပြီးတော့တက်နေတော့ပဲရေကတော့ကျမသွားသေးဘူးဆက်ပြီးတက်နေတော့ပဲ
မြောက်ရီမြို့မှာလက်ရှိရေဘေးဒုက္ခတွေ9000ထပ်မင်းရှိနေရလို့လဲသူကဆိုပါတယ်မိုးလေဝသအခြေအနေလေးလာနေသူဦးဝင်းနိုင်ကတော့
ဧရာဝတီမြစ်ရဲ့အထက်ဖက်ကျွန်တော်တို့အာပခုတ်ကူမြင်းကျန်ပတ်ဝန်းကျင်လောက်မှာမိုးပြားပြီးတော့အဲဒီကရေဆင်းမဲ့အခြေအနေကြောင့်ဒါဧရာဝတီမြစ်ထဲမှာလေဒီမြို့ကျွန်းပေါ်ဒေသကြီးမှာရေပြန်တက်လာနိုင်တယ်ဒီ flash flood တော့လောကြီးရဲ့ပြည်ရေတက်လာတဲ့အခြေအနေတောင်ပြိုပြိုနိုင်တဲ့အခြေအနေအခုရေတက်နေတဲ့နေရာရေကြီးနိုင်တဲ့နေရာဒီနေရာအကုန်လုံးတရီထားပါမယ်ဗျာ
ပြီးခဲ့တဲ့လတွေအတွင်းနိုင်ငံတော်ဝန်ရေကြီးရေရှမ်းမှုကြောင့်လူဦးရေ၄သိန်းနီးပါးရေဘေးတင့်ခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရော UNOCHA ကဩဂုတ်လ18ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်
။အခုဆက်လက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရကဘကိုးရိုးမနဲ့စစ်တောင်းမြစ်ဝမ်းကိုနယ်မြေစုမှုနိုင်အောင်စည်ရေးဖော်ဆောင်နေတယ်လို့စစ်ကောင်စီဘက်ကလည်းနယ်မြေရှင်းလင်းနေဆိုပြီးတော့ပြန်တိုက်နေလို့ဒီနှစ်ထဲဘကိုးတိုင်းအတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတဲ့အကြောင်းမတ်သီရီမင်းစင်ပြောပြပါမယ်ရှင်
။ဘကိုးတိုင်းမှာမနစ်ကထက်ဒီနှစ်မှာတိုက်ပွဲတွေပိုများလာပါတယ်။စစ်တောင်းမြစ်ဝမ်းစိုးမိုးရေးနဲ့ဘကိုးရိုးမထိုးပေါက်ရေးဆောင်ရွက်နေရလို့ဩဂုတ်လ24ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဘကိုးတိုင်းဟာရန်ကုန်နဲ့နေပြည်တော်ကိုဆက်သွယ်ထားတဲ့ဒေသဖြစ်လို့အရေးပါတယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝန်ဦးမမောင်ဆွေက RFA ကိုပြောပါတယ်
။စစ်တောင်းမြစ်ဝမ်းဒေသစိုးမိုးရေးနဲ့ဘကိုးရိုးမထိုးပေါက်နိုင်ရေးစစ်ဆင်ရေးလှုပ်ရှားမှုတွေကိုအကောင့်တက်ဖို့ဆောင်ရွက်နေတာရှိပါလေ။ဟန်ကျင်းကြီးစစ်စင်ရေးကိုလည်းဆက်လက်အကောင့်ထပ်ဖို့တွားဖို့ရှိတယ်
။ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့မှာတောင်ငူလေးတဲ့စကန်းဌာနချုပ်ကိုတိုက်ခိုက်ခဲ့တာကြောင့်စကန်းမှာထိခိုက်သေးဆုံးတာပျက်စီးတာတွေရှိခဲ့တယ်လို့ NUG ကထုတ်ပြန်ထားပါဗျ။တာယာဝရီခရိုင်မှာလည်းအောင်မြင်မှုတွေရှိလာတယ်လို့ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုလူအေးကပြောပါဗျ။ တရင်အစ်စ်ဖြစ်တဲ့၃၃ညတောင်းဘက်ကလည်းဝင်ကူတာမျိုးရှိတော့ကျွန်တော်တို့မှလည်းနဲ့အင်အားလူအင်အားအသာစီးနဲ့ရန်သူစစ်ကြောင်းကိုကျွန်တော်တို့ခါဖြတ်တိုက်ခိုက်နိုင်တယ်ဒါကရှစ်လပိုင်းမှာပထမဦးဆုံးကျွန်တော်တို့အောင်ဝေးရခဲ့တဲ့တိုက်ပွဲဖြစ်ပါတယ်ဗျာနော်အောက်ကလနဲ့ဆက်လျက်နေကလက်ဗရန်မြို့နယ်ရေငန်ကြေးရွာနာမှာစစ်ကောင်စီတပ်စစ်ကြောင်းကိုချဖြတ်တိုက်ခိုက်နိုင်ခဲ ာလဲစစ်ကောင်စီတက်ကိုတိုက်ခိုက်တာတွေရှိခဲ့လို့စစ်တက်တွေကပြစ်မှတ်ထားစစ်ကြောင်းထိုးနေတယ်လို့ပြည်ခရိုင် PPDF တက်ရင်3601ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရှယ်တို့ကပြောပါတယ်
။ခုဆိုရင်ဗထောင်းဘက်တို့ဘာလို့မှပါစစ်ကြောင်းတွေထိုးနေတာရှိပါတယ်ခင်ဗျ။မနစ်ကဖြစ်ခဲ့တဲ့တိုက်ပွဲအရေးထွက်တဲ့ဂုဏ်နှစ်မကုံခင်မှာလက်ရှိအချိန်ထိဖြစ်ပွားတဲ့တိုက်ပွဲအရေးတွေကတော့ပုံမှန်များပြားလာပါတယ်ခင်ဗျ။
စစ်ပွဲတွေများလာသလိုပြည်သူတွေထွက်ပြေးတိမ်းရှောင်ရတာတွေလည်းရှိပါတယ်။စစ်ကောင်စီဘက်ကလည်းဘကိုးတိုင်းအရှိချမ်းမှာစစ်ရေးပြင်ဆင်နေတယ်လို့ဘကိုးတိုင်းပြည်သူ့ကောက်ွယ်ရေးအဖွဲ့ဒုတိုင်တာဝန်ရှိသူတယောက်ကပြောပါတယ်။စစ်ရေးပြင်ဆင်နေတယ်ဆိုတာထက်နယ်မြေရှင်းလင်းရေးလုပ်နေတာလို့စစ်ကောင်စီရဲ့ဘကိုးတိုင်းပြောခွင့်ရသူတိုင်းစည်းဝါးရေးရာဝန်ကြီးဦးတင်ဦးကပြောပါတယ
်။ဟိုတိုက်ပွဲတွေတော့မဟုတ်ပါဘူး။ဘလို့ကမဲ့ဆိုတော့ပွင့်နေနေပြောလို့ရှိလို့ချင်းလေအကြမ်းဖက်အဖွဲ့ကြီးတွေပေါ့နော်။အကြမ်းဖက်အဖွဲ့ကြီးတွေအနေနဲ့ပေါ့ဒါကျွန်တော်တို့ဒီဘက်ကိုဟိုစိတ်ဝင်တဲ့ဘောဒါကြားပြရတဲ့အတွက်ကြောင့်ပေါ့နော်ဆက်မတော်နဲ့ကျွန်တော်ဒီသမလငါရက်ဆက်ဘောပေါ့တို့ရွှေဖွဲ့တည်းနေပြီးတော့နေနေရှင်းနေတာ
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ KNU ကတက်မဟာ3ခုပေါင်းပြီးဘကိုးတိုင်းအရှိချမ်းစစ်တောင်းမြစ်တဝိုက်မှာတိုက်ပွဲဖော်ဖို့ကြိုးပမ်းနေတယ်လို့ဩဂုတ်လ5ရက်နေ့မှာနိုင်ငံပိုင်မီဒီယာတွေကနေတစင်ပြောထားပါတယ်ရှင်
အခုနောက်ဆုံးအနေနဲ့ထိုင်းနိုင်ငံဆူရတ်ခရိုင်ကမြန်မာရွှေပြောင်းစာတင်ကျောင်းတွေကိုထိုင်းအစိုးရကရုတ်တရက်ပိတ်လိုက်လို့ကျောင်းသား2000လောက်ကျောင်းဆက်တက်ဖို့အခက်အခဲဖြစ်သွားတယ်လို့တခြားကျောင်းတွေလည်းထပ်ပိတ်ခံရမှာကိုကျောင်းသားမိဘတွေနဲ့ကျောင်းတည်ထောင်သူတွေကစိုးရိမ်နေတဲ့အကြောင်းမယင်မျိုးသူတင်ပြပါမယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနခရိုင်ကမြစ်တိုင်ရိပ်အပါအဝင်မြန်မာစာသင်ကျောင်း၆ကျောင်းကိုတရားမဝင်လို့ဆိုပြီးတော့စက်တင်ဘာလပထမပတ်မှာထိုင်းအစိုးရကပိတ်သိမ်းလိုက်ပြီးတဲ့နောက်အဲ့ဒီကျောင်းတွေကမြန်မာရွှေပြောင်းကျောင်းသား2000လောက်ဟာပညာသင်ကြားခွင့်တွေဆုံးရှုံးနေတယ်လို့ကျောင်းတည်ထောင်သူတွေနဲ့ကျောင်းသားမိဘတွေက RFA ကိုပြောပါတယ်။အဲ့ဒီအထက်ကမြစ်တိုင်ရိပ်စာသင်ကျောင်းဟာ2022ခုနှစ်ကဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ကျောင်းသားကျောင်းသူ1000ကျော်ရှိပါတယ်။အခုတော့စာသင်နှစ်ဝက်မှာရုတ်တရက်ပိတ်သိမ်းလိုက်ရတဲ့အတွက်ကလေးတွေရောမိဘတွေပါအခက်ကြုံနေရတယ်လို့အပိတ်ခံထားရတဲ့မြစ်တားရိတ်ကျောင်းအုပ်စရာဦးစော်ခိုင်မျိုးက RFA ကိုပြောပါတယ
်။ရောက်ခွေတဲ့အရာတွေပြင်နေတဲ့အတွက်ကြောင့်ဆရာကျောင်းတွေသွားမယ်ဆိုလည်းမလွယ်ဘူးလေဒီကလေးများကြီးကနည်းနည်းခက်တော့မြောက်ရှိတာပေါ့နော်။နည်းနည်းမှုမြောက်ရှိတာပေါ့။သူတို့ခွေးရည်တွေတော်တော်လေးကိုခွေးတွေဆွရှုသွားတာပေါ့။
ပိတ်သိမ်းခံထားရတဲ့ကျောင်းတွေကတင်ကြားရေးဆရာဆရာမ24ယောက်လည်းစစ်ဆေးခံနေရပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းအလုပ်သမားအများစုဟာသာသမီပညာရေးအတွက်မြန်မာရွှေပြောင်းကျောင်းတွေကိုပဲအဓိကအားထားနေရတာပါ။လက်တလောကလေးတွေပညာသင်ခွင့်ဆုံးရှုံးသွားသလိုကျောင်းသားမိဘတွေလည်းအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့မြစ်တားရိတ်စာသင်ကျောင်းကကျောင်းသား2ယောက်ရဲ့ဖခင်ဖြစ်တဲ့ဦးမောင်သိန်းအေးကပြောပါဗျ။ဒ
ီကျောက်ပိတ်လိုက်တဲ့အတွက်ကျွန်တော်တို့ကျောက်သားမိဘတွေမှာဆိုရင်2ယောက်လုံးတက်သူဆိုရင်တစ်ယောက်လောက်ကိုနားနေရတယ်။အဲ့ဒီမျိုးဖြစ်ကုန်တယ်။ကလေးတွေကိုကြည့်နေရတာပေါ့နော်။ဒီလိုဒီသာသမီတွေကကိုဗစ်နဲ့နှစ်သုံးနှစ်ပြတ်သွားတဲ့အချိန်မှာအခုဗီဇာပြီးတန်ရတဲ့အချိန်ကြီးသာသမီတွေကျွန်တော်တို့သာသမီတွေဆိုလည်းနှစ်နှစ်တော့ပြတ်သွားတယ်အဲ့ဒီအချိန်မှာဆက်ပြီးတန်ရတာမှဒီလိုဖြစ်တယ်ဆိုစိတ်မကောက်ဘူးပေါ့နော
်ထိုင်းပြည်ညာရေးဝန်ကြီးဌာနကနောက်ထပ်တရားမဝင်ဖွင့်လှစ်ထားတဲ့မြန်မာစာသင်ကျောင်းတွေရှိမရှိနဲ့တင်ကြားရေးဆရာဆရာမတွေထိုင်းနိုင်ငံမှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရှိမရှိစစ်ဆေးဖို့ဒေတာအာဏာပိုင်တွေကိုညွှန်ကြားထားပါတယ်ဒါကြောင့်တခြားကျောင်းတွေလည်းစိုးရိမ်ပူပန်နေရတယ်လို့အမည်မဖော်လိုတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းစာသင်ကျောင်းတည်ထောင်ထားသူတယောက်ကပြောပါတယ
်ဘလို့မျိုးအချိန်မှလာပြီးတော့ဖြစ်မလဲဆိုတာတော့စိုးရိမ်စိတ်တော့ရှိတယ်နိုင်ငံရေးအနေအထားမှာကောင်းတဲ့အချိန်မှဒီလိုလောက်လိုက်ခြင်းအပြင်ဟိုဖိနှိပ်မှုတစ်ခုလိုမျိုးခံစားရတာပေါ့နော်ကျွန်တော်တို့ကလေးတွေအတွက်ပညာရေးအနာဂတ်အတွက်ကိုအများကြီးစိတ်ပူမိတယ်ပေါ့နော်
ထိုင်းအနာပိုင်တွေကရှောင်းတခင်စစ်ဆေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်မဲဆောက်မြို့ကမြန်မာရွှေပြောင်းစာသင်ကျောင်း9ကျောင်းလောက်ရပ်နားထားရတယ်လို့ရွှေပြောင်းကျောင်းတွေမှာကိုကြီးလောက်ကင်ပေးနေသူတချို့ကဆိုပါတယ်ထိုင်းနိုင်ငံမှာပညာသင်ကြားနေတဲ့မြန်မာရွှေပြောင်းကလေးအနည်းဆုံး9သိန်းလောက်ရှိမယ်လို့မြန်မာရွှေပြောင်းအလုပ်သမားအရေးကိုကြီးပေးနေသူတွေကခန့်မှန်းကြပါတယ်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်